တော်တာရှင်များရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုဥက္ကဋ္ဌဦးတင်ဦးကိုမြန်မာစစ်ဆေးရကနေအိမ်အကျယ်ချုပ်တက်တန်းတိုးမြင့်လိုက်တဲ့အပေါ်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်ပေါ်လိုစာတီရိုပညာတို့ကလည်းအလွန်တရာဝမ်းနည်းစိတ်မကောင်းဖြစ်ရတယ်လို့ဖေဖော်ဝါရီလ16ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ခဲ့ပါတယ်ဒီကြေညာချက်နဲ့ပတ်သက်လို့မစ္စတာပညာတို့က VOA ကိုဘာလို့များပြောထားသေးလဲတင်ပြပေးပါဦးတာညုံရေ
ဟုတ်ကဲ့ပါမနက်နော်အခုဦးတင်ဦးကိုမြန်မာစစ်ဆေးရကနောက်ထပ်နေအကျယ်ချုပ်တက်တန်းတိုးတဲ့ကိစ္စဟာသူမျှော်လင့်ထားတာနဲ့လုံးဝကိုကွဲလဲခဲ့ပါတယ်လို့မစ္စတာပင်ယေရိုက view ကိုခုလိုပြောပါတယ
် I think that is a very good signal I think that this is not
ဒါဟာကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ထင်ပါတယ်ဒါဟာလက်ခံလောက်စရာမရှိပါဘူးကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်မစ္စတာကမ်ဘာရီမြန်မာနိုင်ငံကိုသွားပြည့်တဲ့နောက်ပိုင်းအတူတဘောဆောင်တဲ့ခြေလှမ်းတွေဖြစ်လာမယ်လို့ကျွန်တော်မျှော်လင့်ထားခဲ့တာပါဒါပေမဲ့အခုတော့အခြေအနေကလုံးဝကိုလမ်းလွဲရောက်နေပါပြီ။ကျွန်တော်အတွက်တော့အတော့ကိုစိုးရတဲ့ကိစ္စပါ
။အခုလိုဖြစ်ရကြအောင်မြန်မာစစ်ကောင်းဆောင်တွေဂရုပြုထားတဲ့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်မယ်ဆိုတဲ့ကိစ္စကိုပြန်ပြီးတော့စမ်းစစ်ရလိမ့်မယ်လို့လဲမစ္စတာပင်ယေရီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့မြန်မာစစ်ဆေးရကိုတည်းရဲ့အကြောင်းကြားပြောဆိုတာရောရှိလားလို့ကျွန်တော်မေးကြည့်ပါတယ်။
I just decided to make a public statement.
လာမယ့်ပတ်ထဲကျရင်ဂျနီဘာမှာရှိတဲ့မြန်မာကိုယ်စားလှယ်နဲ့တွေ့တဲ့အခါဒီကိစ္စကိုပြောဆိုတင်ပြမှာပါ။သူနဲ့ကျွန်တော်တို့ကပုံမှန်တွေ့ဆုံမှုရှိပါတယ်
။ Mr. Pinheiro ကို2003ခုနှစ်ကလေးကစလို့မြန်မာစစ်ဆေးရကသူ့ကိုပြည်ဝင်ခွင့်မပေးဘဲဗီဇာညှိပယ်ထားပါတယ်။ဒီတော့သူ့အနေနဲ့နောက်ထပ်မြန်မာနိုင်ငံတွင်းကိုသွားနိုင်ဖို့မြန်မာစစ်ဆေးရကိုထပ်မံပြောဆိုတင်ပြထားတာရှိလားလို့ကျွန်တော်မေးကြည့်ပါတယ်။
Yes, I have asked for the last time because on June 2007
ကျောင်းထားပါဗျာအခုလာမဲ့2009ခုနှစ်ဇွန်လကျရင်ကျွန်တော်ကဒီတာဝန်အနားယူရမှာဆိုတော့နောက်ဆုံးအနေနဲ့မြန်မာနိုင်ငံကိုတွားရောက်ခွင့်တောင်းထားပါတယ်အခုလာမဲ့မတ်လ20ရက်နေ့ကျရင်လဲမြန်မာနိုင်ငံလူ့အခွင့်အရေးနဲ့ပတ်သက်လို့ကျွန်တော်ရဲ့အစီအခံစာတင်ပြဖို့ရှိပါတယ
်အခုနှစ်စာမိုင်းကပဲကုလသမဂ္ဂလူညွန်ရေးကောင်စီမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဆုံးဖြတ်ချက်တရချဖို့အမေရိကန်ပြည်ထောင်စုကတင်သွင်းခဲ့ပါတယ်တေးရုရှားတောင်အာဖရိကအင်ဒိုနီးရှားနဲ့အချို့နိုင်ငံတွေကမြန်မာနိုင်ငံရဲ့ပြဿနာဟာနိုင်ငံတကာလူညွန်ရေးနဲ့ညီညာရေးနဲ့မဆိုင်မနဲ့လူခွင့်ရေးပြဿနာပဲဖြစ်တယ်။ဒါကြောင့်မလို့ဒီလူခွင့်ရေးကော်မရှင်နဲ့ကုလသမဂ္ဂလူခွင့်ရေးအဖွဲ့အစည်းတွေမှာဆွေးနွေးသင့်တယ်လို့သူတို့ကထောက်ပြပါရယ်။ပြီးခဲ့တဲ့လူခွင့်ရေးကော်မရှင်နဲ့အခုဒီကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံလူခွင့်ရေးကိုယ်စားလှယ်မစ္စတာပင်ယေရိုတို့ဟာမြန်မာနိုင်ငံတွင်းကနိုင်ငံရေးအကျဉ်းသားတွေကိုအမြန်ဆုံးပြန်လှုပ်ပေးဖို့တောက်လျှောက်ဆိုသလိုတောင်းဆိုထားတာပါ။အခုနှစ်စာမိုင်းကပဲအစ်စ်တက်လာတဲ့ကုလသမဂ္ဂအတွင်းမှူးချုပ်မစ္စတာဘန်ကီမွန်ကလည်းဂျော်ဆန်စုကြည်နဲ့ဥတည်မှုအပါအဝင်နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့လိုတယ်လို့လည်းသူ့ရဲ့အမြင်ကိုပြောဆိုခဲ့ပါတယ်။အခုမစ္စတာပင်ယေရိုရဲ့ထုတ်ပြန်ချက်ထဲမှာလည်းပြန်ပြီးဆွဲတယ်လို့ဖန်ဆီးထိန်းသိမ်းထားတဲ့ဥတည်မှုဂျော်ဆန်စုကြည်အပါအဝင်အခြားနိုင်ငံရေးအကျဉ်းသားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ကိုထပ်မံတောင်းဆိုထားပါတယ်ခင်ဗျာ။